မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရသူတွေဆန္ဒလျောက်ထားနေပြန်လာမယ်ဆိုရင်အလုံးကိုပြန်လည်လက်ခံဖို့မြန်မာဖက်ကဆန္ဒရှိကြောင်းအမျိုးသားလုံးကြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုကြောင်း Reuters သတင်းကဖော်ပြပါရယ်စင်ကာပူမှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာအခုလိုပြောဆိုခဲ့တာပါ။ကြခင်ပြည်နယ်တွင်အခြေအနေတွေကြောင့်ကုလသမဂ္ဂရဲ့လုပ်ငန်းရှင်တစ်ခုဖြစ်တဲ့ကာကွယ်ပေးဖို့တာဝန်ရှိမှုအထူးပြည်လုပ်ငန်းရှင်ကိုတုံးလာရနိုင်တဲ့အခြေအနေမျိုးဖြစ်လာနိုင်သလားဆိုပြီးမြန်မာအစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတန်းထွန်းကိုမေးမြန်းခဲ့ကြတာပါ။လူခုနှစ်သိန်းကိုသူတို့ဆန္ဒလျောက်ထားနေပြတ်မှုမယ်ဆိုရင်ကျွန်တော်တို့အနေနဲ့လက်ခံလို့ရတဲ့ဆန္ဒရှိနေတယ်။အဲ့ဒါကိုလူမျိုးစုလိုက်ရှင်းလင်းမှုလို့ခေါ်နိုင်သလားဆိုပြီးအမျိုးသားလုံခြုံရေးအကြံပေးဦးတန်းထွန်းကပြောဆိုခဲ့တာပါ။ဒီခေတ်ဒီနေရင်အစံဖက်တက်ခတ်မှုတွေအပေါ်တုံ့ပြန်တဲ့နယ်မြေရှင်းလင်းရေးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့ကော်မရှင်တရားဖွဲ့စည်းမဲ့အစီအစဉ်ကိုလည်းမြန်မာဘက်ကရှင်းပြခဲ့ပါတယ်။ဒီခေတ်ဒီနေရင်ချစ်ကျက်ခဲ့တာတွေအပေါ်ပုံဖော်နေကြတာတွေကပြည်စုံမှုမရှိဘဲလမ်းလွဲနေတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါတယ်။ဒီခေတ်မြောက်ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာပဋိပက္ခဖြစ်နေတယ်ဆိုတာကိုမြန်မာဘက်ကငြင်းဆိုနေတာမဟုတ်ကြောင်းဒီခေတ်ဒီနေရင်ကမွတ်စလင်တွေအတိဒုက္ခရောက်နေတာကိုလည်းမငြင်းကြောင်းဘုရားဘာသာဝင်ရခိုင်တွေဟိန္ဒူတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေလည်းအတူဒုက္ခခံစားနေရတဲ့ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။စစ်တပ်ဟာနိုင်ငံကိုကာကွယ်ဖို့တာဝန်ရှိကြောင်းဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုမှာတရားဥပဒေနဲ့မညီတဲ့လုပ်ရပ်တွေပေါ်ပေါက်ခဲ့ရင်အရေးယူမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကပြောဆိုခဲ့ပါတယ်။